ယူကရိန်းနိုင်ငံမြို့တော် Kiev အပါဝင်ယူကရိန်းနိုင်ငံတဝန်းကမြို့ကြီးတွေကိုရုရှားကဒီနေ့ဒုံးကျည်တွေနဲ့ပစ်ခတ်ပတ်ခိုက်တာကြောင့်မလို့ဒီကနေ့ဒီဒနီပရိုမြို့မှာ၃နှစ်သားအရွယ်ကလေးငယ်နဲ့မိခင်အပါဝင်လူ15ယောက်ထက်မနည်းသေဆုံးသွားပါတယ်။ Kiev မြို့တော်အတွင်းထိခိုက်ပျက်စီးမှုအခြေအနေအသေးစိတ်ကိုတော့လောလောဆယ်မသိရသေးပါဘူး။ရုရှားတွေဒီတော့ဖမ်းဆီးခေါ်ဆောင်လာကိုခံခဲ့ရပြီးတော့နေရက်ပြတ်ပို့ခံရတဲ့ယူကရိန်းကလင်းငယ်တွေကြုံတွေ့ရတဲ့အရာတွေကနေရုရှားရဲ့လူမျိုးတုံးတက်ဖြတ်မှုကျူးလွန်တဲ့အထောက်အထားတွေကိုအတိမတ်ပြုတဲ့ဆုံးဖြတ်ချက်တရက်ကိုတော့ဥရောပကောင်စီပါလီမန်မှာကြာတာပြီးနေတုန်းကချမှတ်ခဲ့ပါတယ်။ရုရှားဆက်လက်ထိန်းသိမ်းထားတဲ့ကလင်းငယ်တွေကိုယူကရိန်းကိုဘေးကင်းရေးပြတ်ပို့နိုင်ဖို့လည်းဥရောပကောင်စီကတောင်းဆိုပါတယ်။ဒီဆုံးဖြတ်ချက်ကိုအရေးကြီးတဲ့လှုပ်ဆောင်မှုတစ်ခုအဖြစ်ယူကရိန်းသမ္မတဗိုလိုဒီမီယာဆယ်လန်စကီကကြိုးဆိုပါတယ်။အကြမ်းဖက်မှုတွေကျူးလွန်နေတဲ့ရုရှားအစိုးရအကြီးအကဲအပါအဝင်ရုရှားအစိုးရအရာရှိတွေကိုယူကရိန်းအပေါ်သူတို့ကျူးလွန်တဲ့လူမျိုးတုံးတက်ဖြတ်မှုတွေနဲ့လူမျိုးတုံးတက်ဖြတ်မှုဆိုင်ရာမူဝါဒတွေအတွက်တရားမျှတတဲ့အရေးယူဆောင်ရွက်မှုတွေရှိလာရေးကမ္ဘာလုံးဆိုင်ရာကျူးပတ်မှုတွေအတွက်အများကြီးအထောက်အပံ့ဖြစ်စေလိမ့်မယ်လို့သမ္မတဆယ်လန်စကီကကြာတာပြီးနေ့ကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်ရှင်။